စကိုင်းတိုင်းကလေးမြို့အနီးကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ရေးအခြေအနေတင်းမာနေပါတယ်စစ်ကောင်စီဘက်ကအင်အားတိုးချတာကြောင့်ဒေသခံတွေကလည်းတိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပေးပါပါခင်ဗျာ
စကိုင်းတိုင်းကလေးမြို့နယ်တွေကကြောက်ကြုတ်ရွာမှာမနေ့နိုဝင်ဘာ21ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကလေးမြို့နယ်တောင်ပိုင်းမြစ်တာမြစ်အရှေ့ဘက်ကမ်းမှာရှိတဲ့ကြောက်ကြုတ်ရွာကဒေသခံတွေကတော့တိုက်ပွဲတွေကြောင့်နိုဝင်ဘာလဇန်ပိုင်းကလေးကထွက်ပြေးနေရတဲ့အတွက်ရွာထဲမှာလောလောဆယ်နေထိုင်သူမရှိပဲစစ်တပ်ဘက်ကတပ်စခန်းချထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့နိုဝင်ဘာ22ရက်မှာလည်းတိုက်ပွဲတွေမရှိပေမဲ့စစ်တပ်အင်အားတွေတိုးချနေတဲ့အတွက်စစ်ရေးတင်းမာတဲ့အခြေအနေမှာရှိနေတယ်လို့ကလေးဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတူကခုလိုပြောပါတယ်
။မနေ့ကနနေ့စင်နာကြီးလောက်ကစပြီးတိုက်ပွဲဖြစ်ပါတယ်။ PDF ကလေးကနေပြီးတော့မှကြောက်ပြုတ်ရွာဘက်ကိုကျွန်တော်တို့သွားပြီးတော့မှတွားရောက်ပြခတ်တိုက်ခိုက်ခဲ့တာပါရွာတွန်းထဲထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်နေ့လယ်တနားကြီးကျော်တနားကြီးခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအပြင်းထန်ခဲ့ပါတယ်အာစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့တုံပြူခဲ့ပါတယ်ဗျဒီကနေ့ကတော့အခုချိန်ထိတိုက်ပွဲဖြစ်ပွားမှုမရှိသေးပါဘူးအာစီအေးတင်းမာမှုအခြေအနေတွေကတော့ဆက်ရှိနေသေးပါအာစစ်ကောင်စီတပ်ဖွဲ့တွေကတော့အရင်နေ့တွေကကလေးမျိုးကနေတဖြည်းဖြည်းချင်းတောင်ပိုင်းကိုသူတို့အာစစ်ကြောင်းလျှောက်တက်ပြီးတော့မှရွှေ့လာခဲ့တဲ့အနေအထားရှိတယ်အမနီရဆိုရင်လည်းတောက်လျှောက်ထောက်ကျန်အနေစီတာစီတာအနေနဲ့မြောင်းနဲ့ချောင်းချောင်းကွာကိုကျော်ပြီးတော့မှအောင်ချမ်းသာအနေပြီးတော့မှဒီမြေရှိဘက်ကံကိုကူးနိုင်ဖို့အတွက်ကိုသူတို့ပြင်ဆင်နေတယ်လို့ကျွန်တော်တို့ယူဆပါရယ်ဗျ
ပြီးခဲ့တဲ့သတင်းပတ်ကကလေးဒေတာကံပြည်သူကာကွယ်ရေးအဖွဲ့ရဲ့စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနှင်းခဲ့ပြီးမိန်းကလေးအဖွဲ့ဝင်၈ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်သူတို့အချိန်နှိမ့်နဲ့ပတ်သက်လို့အတိအကျမသိရသေးဘူးလို့ကလေးပြည်သူကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
အရင်ဘက်ကတိုက်ပွဲတော့မှအရင်ဘက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ PDF ကလေးဖမ်းဆီးခံထားတဲ့ PDF ကလေးတပ်ဖွဲ့ဝင်မျိုးသမီးတွေကိုငကပုတ်ကနေတဆင်ကျွန်တော်တို့မျိုးတွင်းထိခေါ်ထုတ်သွားခဲ့ပြီးပါပြီဗျ။အခုချိန်မှာတော့သူတို့ကိုစစ်ချစ်ယူနေတယ်လို့ပဲကျွန်တော်တို့ကြားပါသေးတယ်ဗျ။ကျန်တာတော့ကျွန်တော်တို့မကြားသေးပါဘူး
။စစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်မှုအတွင်းဒေသခံကာကွယ်ရေးအဖွဲ့ဝင်အမျိုးသား2ဦးအမျိုးသမီး2ဦးသေဆုံးခဲ့ပြီးတပ်ဖွဲ့ဝင်အမျိုးသမီး10ဦးအဖမ်းခံခဲ့ရတာပါ။နိုဝင်ဘာ16ရက်ကစလို့ကလေးမျိုးငကပွက်ကြီးရအနီးတောထဲမှာရှိတဲ့ကလေး PDF စခန်းတရင်သုံးကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်မှာအနီးနားကြေးရွာတွေမှာနေစဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားလာပြီးစစ်ရေးအခြေအနေတင်းမာနေတာပါကလေးမျိုးနဲ့မဝေးလာတဲ့စံပြကြေးရွာနားမှာခြေဆိုင်ထားတဲ့အမှတ်644စစ်လက်နက်ပစ္စည်းတပ်စုကိုလည်း PDF ဇိုလန်းနဲ့တခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်အခုလိုအပြန်အလှန်တိုက်ခိုက်မှုတွေရှိနေချိန်မှာပဲစစ်ကောင်စီကအင်အားတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။ကလေးမျိုးနီးကကျေးရွာတွေမှာတော့စစ်ကောင်စီကလေကြောင်းအသုံးပြုပြီးရဟတ်အိမ်တွေနဲ့ကင်းလဲ့နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။ခုမှပြီးတော့ငါကျွန်တော်ရှိရကျွန်တော်တို့မျိုးပတ်နေတာ။အပေါ်ကမျိုးလည်းပတ်နေတယ်။နောက်ပြီးတော့မနီးကအဲ့ဒီချုပ်ပြီးမှအမေကစစ်ကိစ္စနဲ့တော့ကြည့်ပြီးတော့မှမင်းမြန်နေမှာနာယူခွေးမှာနာယူရင်းကြောင်ရှိနေတယ်ဒီအားမှာအစ်ကြီးနဲ့သူစိတ်မတော်ချလို့ဒီကြောင်ရှိနေဒီမင်းကခန္ဓာဝေရနေမှာကြုံပြုတ်ကိုလင်းနေကြီးနဲ့နေရထူနေတာဟုတ်ရောအဲ့တော့ဘုရားတော်ဒီထဲဆိုသူကအကုန်လုံးနေရာထဲမှာဖြတ်ကြည့်ပြီးခွေးတော်လေးဒီတော်လေးမျိုးဆိုကဲဒီရဘင်းထားလာမယ်ဒီသားရှိတယ်လို့ပြောကျွန်တော်တို့တင်းတက်ကြည့်ရမယ်။အဲ့လိုဖြစ်လာနေတဲ့ပြည်သူတွေဖိနှံနေတယ်မဟုတ်ဘူး။တချို့ဆိုလို့ရှိရင်တော်ရည်တော်ရည်နဲ့ရှောင်ပြီးရရှိတယ်
။လက်ရှိစစ်ကောင်စီတပ်တွေနေရယူစစ်ကြောင်းထိုးနေတဲ့ကလေးမျိုးတောင်ပိုင်းကျေးရွာတွေအနီးမှာနိုဝင်ဘာလ3ရက်ကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေအတွင်းနေတချို့ကိုစစ်တပ်ကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအချိန်ကစလို့နတ်ချောင်းနတ်မြောင်းချောင်းကွာစားတဲ့ကြေးရွာတွေကဒေသခံတွေဟာဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်ခင်ဗျာ